ပါတီအနေနဲ့ပေါ့နော်မဲဆန္ဒနဲ့ဘလောက်မှာလူဦးရေဘလောက်ဝင်ရောက်ရှင်ပြိုင်မှာလဲရှင
်အခုကျွန်တော်တို့မှန်းထားတာကတော့16နေရာမှန်းထားတယ်ဗျဒါပေမဲ့အခုကျွန်တော်တို့ကအတစ်ဆက်ဆက်အခုမှကျွန်တော်ဒီလ9ရက်နေ့မှရတဲ့ပါတီဆိုတော့လေအခုကျွန်တော်တို့ဒီအခုမှပဲတက်တုပ်ရိုက်ပြီးတော့ခါတဲ့တပြိုင်တည်းလုပ်ပြီးတော့အဲ့လိုလုပ်နေရတာကျွန်တော်အခုမှစတယ်ဆိုတော့ကျွန်တော်နိုင်ငံလုံးတိုင်းတာအနေနဲ့မှတ်ပုံတင်ပေမဲ့ကျွန်တော်၄မြို့နယ်မှာပေါ့နော်ဆိုတိုင်းရင်းသားတွေအများအားဖြင့်ရှိတဲ့နေရာကလေးတမူတည်ရင်တွန်းတာဆိုတာလေးနေရာမှာကျွန်တော်အဲ့ဒါရှင်ပြန်ဖို့တာဆူစားပါတယ
်ဟုတ်အဲ့ဒါဘယ်နဲ့ရောက်တော့ပြိုင်မလဲရှင
်ကျွန်တော်တို့ဟိုဗါလေ तू ကဟိုပြီထောင်စုဟိုပြီထောင်စုမှာနှစ်နေရာကျွန်တော်တိုင်းဒေသကြီးမှာနှစ်နေရာဆိုတော့ကျွန်တော်အလုပ်ရှိတဲ့နေရာအကုန်ပြိုင်ဖို့အစီအစဉ်ရှိပါတယ်
ဆရာတို့ဒီချင်းပြည်နယ်မှာနေထိုင်ကြတဲ့အဲ့ဒီမျိုးနွယ်စုတွေရဲ့ပါတီစုစုပေါင်းဘယ်လောက်ရှိလဲဆိုတာသိရှိပါသလားရှင
်အခု17ပါတီရှိပါတယ်ကျွန်တော်တို့မနေ့ပြန်တဲ့တပက်ကတည်းကချင်းပြည်နယ်ပါတီ12ခုကျွန်တော်တို့ဒီနှစ်ရက်ဆက်မနာရှိပါတယ်အဲ့ဒါလည်းတက်ဖို့လည်းကျွန်တော်တို့ဖိတ်ထားပါတယ်ပါတီတွေများပြားပြီးတော့ကွဲပြားတော့လည်းပဲဟိုကျွန်တော်အကြောင်းအရာဥတီချက်ကိုကျွန်တော်တို့တက်မှတ်ထည့်ပြအောင်ညှိနှိုင်းတဲ့သဘောလည်းပါပါတယ်အမ
ရွေးကောက်ပွဲဝင်ဖို့အတွက်ကိုယ်စလဲတွေကိုဘလို့အရေးချင်းမျိုးနဲ့လေရွေးချယ်ထားပါသလဲရှင
်ရွေးချယ်တယ်ဆိုတာကအခုဒီချင်းနေနဲ့တော့ကျွန်တော်တို့အလုံးကတည်တဲ့အတိုင်းပဲကျွန်တော်တို့တက်ကြွစွာပါဝင်တဲ့လူပဲအကြံပြင်းပြောရမှာပေါ့ဗျာအဓိကတော့ကျွန်တော်တို့ကတော့တက်ကြွစွာပါဝင်မှုနဲ့ပညာရေးချင်းအသင့်အင့်ပေါ့ဗျာ
ပါတီအနေနဲ့ကိုယ်စလဲလောင်းနေအတွက်ကိုဒီရွေးကောက်ပွဲကုန်ကြစည်းရေးမျှခံဖို့လို့ဘာလို့အစီအစဉ်ရှိလားရှင
်ကျွန်တော်တို့တာလဲဆွေးနွေးရအောင်ပါပါအဲ့တော့ကျွန်တော်တို့ကိုယ်စလဲလောင်းနေတဲ့မှာသူကျွန်တော်တို့ဒီကိုယ်တိုင်ကုန်ကြစည်းကိုခံနိုင်မဲ့လူဘယ်သူရှိလဲနောက်ပြီးတော့ရေးချင်းရှိရတဲ့အတိုင်းနည်းနည်းချွတ်တဲ့လူဘယ်သူရှိလဲ support လုပ်ရမယ့်လူဘယ်သူရှိလဲဆိုတော့အဲ့ဒါတိစိတ်အဲ့ဒီနေ့ကြလောက်မှာပဲပြည်ရမယ်တင်တယ်ကျွန်တော်တို့ပါတီတီချောင်ရချင်းကကျွန်တော်တို့ကအခုရည်ရွယ်ချက်အင်မတန်မှဟိုခြေခံရည်ရွယ်ချက်ကြီးရပါလဲဆိုတော့အခုကျွန်တော်တို့နိုင်ငံရေးနဲ့ပတ်သက်တဲ့အတွေ့အခေါ်ပေါ့နော်ကျွန်တော်တို့ချင်းပြည်နယ်မှာတင်မဟုတ်ပါမြန်မာနိုင်ငံမှာအခုကျွန်တော်တို့အမျိုးသားရေးဝါဒကနေတိုင်းချစ်ပြည်ချစ်ဝါဒဆိုတဲ့ဟာကိုကျွန်တော်တို့ကအဲ့ဒါကိုအတွေ့အခေါ်ပြောင်းလဲရေးကမ်ပိန်းအဲ့ဒါလုပ်ဖို့လည်းကျွန်တော်တို့အစီအစဉ်ရှိပါတယ
်
ဟုတ်ပါတယ်အဲ့ဒီမှာပြောတဲ့နေရာမှာကျွန်တော်တို့ကဒီလူမျိုးရေးကိုအခြေခံတဲ့ဟုတ်ပါတယ်အမျိုးသားရေးဝါဒအတကိုအခြေခံတဲ့တိုင်းပြည်မှာညီညွတ်မှုမရှိဘူးတိုင်းပြည်မတိုးတက်ဘူးပေါ့နော်ကျွန်တော်တို့ဒီနိုင်ငံနဲ့နယ်နိမိတ်ကိုယ့်ရဲ့ဒေသနယ်နိမိတ်နိုင်ငံကိုအခြေပြုမှသာတိုင်းပြည်တိုးတက်နိုင်တယ်။တနည်းအားဖြင့်ဒီမိုကရေစီထွန်းကားနိုင်တယ်ပေါ့ကျွန်တော်အဲ့လိုယုံကြည်ပါတယ်
။ကျေးဇူးများအိတ်တင်ပါတယ်ရှင်
။ဟုတ်ကဲ့ပါဟုတ်ကဲ့ပါ